ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ကိုချိန်မြောက်8:00အစားအကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာယူ22ဘောလုံးအသင်းကပွဲဥတက်မှာစင်ကာပူကိုအနိုင်ရသွားပါတယ်။မြန်မာအသင်းနီးပြားကတော့ဒီပွဲမှာနိုင်လိုက်တဲ့အတွက်မြန်မာအသင်းဟာကျန်ပွဲစဉ်တွေအတွက်ယုံကြည်မှုပိုရသွားစေခဲ့တယ်လို့ပြောလိုက်ပါတယ်။မြန်မာအသင်းရဲ့အခုနှစ်စီးကိန်းပြိုင်ပွဲအခြေအနေလာလာတွေနဲ့ပတ်သက်လို့ကိုရနိုင်က ော့ဒီကနေ့မှစတင်လိုက်ပါပြီ။ပူဇော်ဦးဖွင့်ပွဲအနေနဲ့မြန်မာ U20 နဲ့အတင်းကစင်ကာပူနဲ့ကစားခဲ့ရပြီးတော့မြန်မာအတင်းကငကိုကိုမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအတင်းအတွက်ငကိုစလုံးကိုတော့တိုက်စစ်မှုအောင်သူက45မိနစ်နဲ့61မိနစ်ဒီမှာသင်ခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီနေ့ကစားသွားပုံနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ကိုဇော်မြို့တန်ကတော့အခုလိုသုံးသပ်ပါတယ်
။မြန်မာအသင်းကစားပုံကတော့ပထမပိုင်းနဲ့ဒုတိယပိုင်းနဲ့ဆွဲပြောရမှာပေါ့ဗျာ။ပထမပိုင်းကတော့ဥပ္ပုနေနေပြောတာပထမပိုင်းကစားပုံကနည်းနည်းလေးစိတ်ကြီးကြိုက်ပေါ့။စိတ်ကြီးကြိုက်တော့ဘာလို့လဲဆိုတော့နည်းနည်းလောနေတဲ့သဘောလေးရှိတယ်။ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီးတော့နည်းနည်းလေးဟိုကစားခွက်ပိုကောင်းသွားပါပဲ
။မြန်မာအသင်းဒီပြဂတ်ဒီစီကလည်းဒီပွဲနိုင်သွားတဲ့အတွက်ကျန်တဲ့ပွဲတွေအနိုင်ရဖို့ယုံကြည်မှုပိုရသွားစေတယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီဘက်ကမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအများပြားလဲလာရောက်အားပေးကြတာပြီးတော့အိရှင်မလေးရှားနဲ့ပွဲဟာအရေးပါတဲ့ပွဲဖြစ်မယ်လို့ရှုမြင်နေကြပါတယ်မြန်မာသင်းဟာအုပ်စုအိမ်မှာအိရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့နဲ့တုပ်စုတွေကြတာဖြစ်ပါတယ်မြန်မာသင်းရဲ့အုပ်စုအနေထားနဲ့အချိုးဘိုလူပွဲရောက်မရောက်ဆိုတဲ့အပေါ်မှာကိုယ်တော်မျိုးတန်ကဘယ်လိုခံမှန်းပါသလဲ
အချိုးဘိုလူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်ပေစာတလောက်ရှိသွားတယ်လို့ဆိုရမှာပါဆရာ။ဘာကြောင့်လဲပွဲတင်တရားအရာဆိုရင်လည်းမြန်မာကဘလူးနိုင်းတို့လာတော့လည်းစက်ကြံပြီးနောက်ဆုံးပွဲတင်ကြမှာကျွန်တော်တို့ကဥစ္စာနဲ့ကြံပါဘူး။မလေးစားနဲ့ကြံပါဘူး။ဆိုတော့လာဦးနဲ့ဘလူးနိုင်းကိုနိုင်လိုက်ပြီလို့ရှိရင်ကိုယ်ကိုမှတက်တမှာပြန်မနေနိုင်ရပါဘူး။ပြန်မနေနိုင်ရပါဘူးဆိုတော့ဟိုဘက်ကမလေးစားနဲ့တွေ့တဲ့ပွဲတွေမှာဟိုဘလူးရလက်ပဲထွက်ပြီးဖြစ်ပြီပေါ့ဗျာ။မြန်မာကတော့ဂျိုဂူလူပွဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့။နောက်တစ်ခုကပွဲပြင်စရာရလို့ရှိရင်စင်ကာပူနဲ့မလေးစားကဒီကပွဲတွေမှာကြံရမှာပေါ့နော်။ပွဲမှာကြမ်းလို့ဆိုမလေးရှားနဲ့စင်ကာပူအဲ့ပွဲတွေမှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေပါပေါ့တေရီကဖိုင်တော့ပြန်မပူတိုက်တာပေါ့ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်ဒီကိစ္စမှာတော့ဘယ်လိုပဲဆိုတော့တေစာပေါက်အကျိုးပူလိုပဲတက်သွားတယ်လို့ပဲကျွန်တော်ရေးရုံနဲ့ဟောပင်းထိုးလိုက်ချင်ပါ
2015ခုနှစ်စင်ကာပူမှာကျင်းပတဲ့28ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲမှာတော့မြန်မာအသင်းဟာနောက်ဆုံးဝလူပွဲအထိတက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ရခဲ့ပါတယ်။လုံခဲ့တဲ့နှစ်နဲ့အတွင်းမှာဘောလုံးတိုးတက်မှုအနေထားပေါ်မှာတော့အောက်သားကလောင်ရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ်
။တိုးတက်မှုကတော့ကျွန်တော်ကတော့ဟိုပါပေါ့ရာဒီ U17 အခု U17 ဆိုတော့လေးနိုင်ငံတွေများတယ်။ဟလာ U16 18 22 23တောက်လျှောက်တာဥပဒေကြီးတို့လည်းလုံတာဆိုခြေသွားကတော့ငင်းငင်းငင်းနဲ့တက်လည်းတက်တယ်ဗျာ။ကျန်လေတပါတကယ်လဲဟိုကျွန်တော်တို့ဟိုဂျာမနီယာကြီးရလဲတကယ်ဂောဘကြီးရကြီးဆိုတော့သို့တော်လဲတခုကွာကျွန်တော်တို့စိုးရင်ညာတာကျွန်တော်တို့ကတက်တယ်လို့သူတို့ကလည်းလိုက်တက်လာတာလीထိုင်းတို့မလေးတို့ကလည်းသူတို့ကလည်းဟိုနိုင်ငံကြီးရကြီးခေါ်မယ်သူကြစနေကြဖြစ်မယ်နဲ့လောက်ထားတာဆိုတော့ကျွန်တော်တို့လည်းတက်တယ်လည်းတက်တယ်
မြန်မာသင်းဟာရှေ့တောင်အာရှအစားပြိုင်ပွဲမှာရွှေစိတ်ပူးတဲ့ကြိမ်ပါဝင်စုစုပေါင်းရွှေစိတ်၅ကြိမ်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအကြိမ်ရွှေစိတ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်။ဆိုတော့မြန်မာသင်းအနေနဲ့ဒီကြိမ်မှာရောဘူးဆွဲပြီးတော့ရွှေစိတ်ရနိုင်မလား
။ရွှေစိတ်ရနိုင်တဲ့အနေအထားမြင်ပြီးသားဆိုအဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာ။ထိုင်းနဲ့ဗီယက်နမ်ကဟိုဘယ်လိုပွဲထွက်လာအောင်လဲဆိုတာမသိသေးဘူး။ဒါဒီအင်ဒိုနီးရှားလောက်နဲ့အချိုဘိုလူပွဲမှာတွေ့မယ်ဆိုရင်တော့လေမြန်မာအချိုဘိုလူပွဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါလေအဓိကတော့ကျွန်တော်တို့ကအချိုဘိုလူပွဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပုံပြီးအဓိကကြတယ်လို့ပြောရမှာပေါ့နော်ဘိုလူပွဲရောက်သွားပြီဆိုလို့ရှိရင်တော့ဒါပမာတက်ရွှေစိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါလေဆိုတော့လည်းပဲထိုင်းလို့အတင်းလို့နဲ့ဘိုလူပွဲမှာတွေ့ရမယ်ဆိုရင်တော့လေဟိုတော်တော်ကိုအားသူကြောက်ကြောက်ကြဲကြသားမှာပဲဒီမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာ
အောက်သားဆောင်းပါရှင်ကုစုံမျိုးတက်ပြောတော့ဖြစ်ပါတယ်အခုနဲ့စီးကိန်းဘောလုံးဝဲရဲ့တပတ်အုပ်စုပြီးမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ